မြန်မာနိုင်ငံကအလုပ်သမားတွေအတွက်အနှိမ်ဆုံးလှုပ်ခလာစားဆိုင်ရာဥပဒေကိုပြင်ဆင်ပေးဖို့နဲ့လုပ်ငန်းခွင်အခြေအနေတိုးတက်ကောင်းမွန်အောင်လုပ်ပေးဖို့အလုပ်သမားအခွင့်အရေးလှုပ်ရှားသူတွေနဲ့အလုပ်သမားတွေကိုယ်တိုင်ကတောင်းဆိုနေကြပါတယ်။မြန်မာနိုင်ငံတွင်းကအထက်ချုပ်ဆက်ရုံတွေမှာလှုပ်ကိုင်နေကြတဲ့အလုပ်သမား66ယောက်ကိုတွေ့ဆုံမေးမြန်းပြီးတော့ပြုစုထားတဲ့သူတေသနစာရန်သည့်ထုတ ြောင်းလဲမှုနောက်ွယ်မှအမေလျော့ခံအမျိုးသမီးအလို့သမားများရုပ်တံမှတ်တမ်းနဲ့သူတေသနာစာရမ်းထဲမှာအထူးသဖြင့်အထက်ကျောက်ဆိုင်ုံတွေကအမျိုးသမီးအလို့သမားတို့ရင်ဆိုင်ကြုံတွေ့နေရတဲ့အခြေအနေရဲ့ရက်ကိုအသေးစိတ်ဖော်ပြထားတာပါ။အထူးသဖြင့်တော့အနိုင်ဆုံးလုခလာစာနဲ့လုပ်ငန်းခွင်အခြေအနေတွေကိုထောက်ပြထားပါတယ်။လက်ရှိသတ်မှတ်ထားတဲ့အနိုင်ဆုံးလုခလာစာ3600ကျပ်ဟာအလို့သမားတွေအတွက်မလုံလောက်ဘူးလို့ Contractual Based Workers Union 1CBW1 အဖွဲ့ကတာဝန်ခံတူဖြစ်သူဒေါ်ဆန်းဆန်းထွေက VOA ကိုပြောပါတယ
်မလုံလောက်တဲ့အခါကျတော့ကျွန်တော်တို့အနေနဲ့ဒီအလုပ်သမားတွေရဲ့ဟိုဘယ်လိုခေါ်မလဲလောက်ခလာတာလေးကို9500အထိပေါ့နော်ကျွန်တော်တို့သူတို့ရအောင်လို့တောင်းပေးချင်တာပေါ့နော်အဲဒါကြောင့်ကျွန်တော်တို့ကလောက်ခလာတာနဲ့ပတ်သက်ပြီးတိုးမြှင့်ပေးဖို့ကျွန်တော်တို့ကတောင်းဆိုထားတာရှိပါတယ
်အမျိုးသမီးအမျိုးသားအလုပ်သမားတွေရှိတဲ့ထဲကမှအမျိုးသမီးအလုပ်သမားတွေတခါအထက်ကျောက်ဆိုင်ုံတွေမှာဒါမကတခြားလုပ်ငန်းကဏ္ဍအသီးသီးမှာလည်းအလုပ်သမားတွေရှိတဲ့ဂျားတွေကဒီအထက်ကျောက်ဆိုင်ုံတွေကလူသမားတွေနဲ့ပတ်သက်လို့အဓိကလေးလာဆန်းစစ်ရတဲ့အကြောင်းရင်းကိုတော့ BWU အဖွဲ့ကဒေါ်ဤမွန်ဖြိုးကအခုလိုရှင်းပြသွားပါတယ
်။အလို့သမားတွေနဲ့ပတ်သက်ပြီးလုပ်နေတဲ့အချိန်မှာဆိုလို့ရှိရင်ကျွန်တော်တို့အမျိုးသမီးတွေကိုအဓိက highlight ထားပြီးတော့လုပ်တဲ့ဟာမျိုးတွေရတယ်။အားနေနေပြီးရပေါ့နော်။ပြီးတော့မှဒီအမျိုးသမီးတွေအထက်မှာဆိုလို့ရှိရင်လည်းအမျိုးသမီးနဲ့ပတ်သက်ပြီးများပြီးလုပ်နေရတယ်။ဒါပေမဲ့အလို့သမားတွေကိုအလို့သမားအမျိုးသမီးတွေအဓိကဦးတည်ပြီးလုပ်တဲ့လုပ်ဆောင်မှုတွေရနေနေပြီးရပေါ့နော်။ဆိုတော့ကျွန်တော်တို့ကဒီအမျိုးသမီးလုပ်သမားတွေရဲ့အတန်ကိုလည်းများဖော်ပေါ်စီခြင်းနဲ့ဆိုတော့ကျွန်တော်တို့ကဒီလိုမျိုးအမျိုးသမီးလုပ်သမားတွေကိုအဓိကထားရဲ့ထဲကျောက်ဆိုင်ုံကလုပ်သမားတွေကိုအဓိကထားပါတယ်။
BWU ရဲ့သတိတနာစာရမ်းထဲမှာအနိုင်ဆုံးလိုအပ်ကားရဲ့စိုးကျိုးတရားမှုတွေချို့တဲ့တဲ့လုပ်ငန်းခွင်အခြေအနေဂျမ်းမာရေးဆောင်ရှောက်မှုအားနေတာဘေးကင်းလုံခြုံမှုအားနေတာတွေကိုအထူးဖော်ပြထားပါတယ်ဒီလိုမျိုးရင်ဆိုင်နေရတဲ့အခြေအနေတွေကတချို့ကို BWU ကထုတ်ပြန်တဲ့ရုပ်သံမှတ်တမ်းထဲမှာ Let's help each other LHEO အဖွဲ့ကတင်နန်းဆိုင်ရာလုပ်ငန်းညှိနှိုင်းရေးမှုမတ်ခခကအခုလိုပြောပြထားပါတယ်
ပြောမယ်ဆိုလာစာနေပါတာရှိမယ်။နောက်အချိန်ညားတာရှိမယ်။လှုပ်ထင်တာများတယ်လေနော်။ဒီနေ့ကို7နာရီပဲခိုင်းရမယ်ဆိုပေမဲ့ overtime နဲ့ပေါင်းလိုက်လို့ရှိ10နာရီ17နာရီလုပ်နေရတယ်။နောက်တစ်ခုကသူတို့အိမ်ပြန်ချင်း။အိမ်ပြန်ချင်းပြဿနာကအရန်ကိုဆိုရဲတအားကိုမိုးချုပ်တော့တအားကိုညှိနေတယ်ညှိနေတော့သူတို့ရဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာတွေကလုံခြုံမှုမရှိဘူး။အဲ့ဒီပြဿနာတွေရှိတယ်။နောက်တစ်ခုကဆက်ယုံလင်းပြဿနာကတော့အဲ့လိုခွဲခြားဆက်ဆံခံရတာပေါ့။အဓိကကတော့ယောက်ျားမခွဲခြားဆက်ဆံခံရတယ်ဆိုတာထက်လူလူချင်းခွဲခြားဆက်ဆံခံရခြင်းဆိုတဲ့ဟာကသူတို့ရဲ့စိတ်ဓာတ်ကိုအောက်ဆုံးထိရောက်ရှိစေတယ်
။မြန်မာနိုင်ငံရဲ့ထက်ကျိုးလုပ်ငန်းမှာ2016ခုနှစ်ကအရင်းအမြစ်နှံမှုအမေရိကန်ဒေါ်လာ1.2ဘီလီယံရှိခဲ့ပြီး2020ပြည့်နှစ်ရောက်ရင်ဒေါ်လာ12ဘီလီယံအထိရှိလာမယ်လို့တရားဝင်ထုတ်ပြန်ချက်တွေမှာခန့်မှန်းထားပါတယ်။နိုင်ငံအတွက်နိုင်ငံသားငွေစာပေးနေတဲ့ဒီလုပ်ငန်းကဏ္ဍမှာလုပ်နေကြတဲ့မန်နင်းချယ်ရီတို့လိုလူသမားတွေအတွက်ကတော့အခုချိန်အထိအဆင်ပြေပြီလို့ပြောလို့ရတဲ့အခြေအနေမှာမရောက်သေးဘူးဆိုတာ BW ရဲ့ရုပ်သံမှတ်တမ်းမှာပြောဆိုထားချက်ကိုနားထောင်ရင်သိနိုင်ပါတယ်
။တမလို့ရရဲ့လာစာ2သိန်းနဲ့အင်္ဂလာကရှိမယ်။စားတဲ့ဈေးကြွေးရှိမယ်။အင်္ဂလာက56000ဖြစ်နေ။လာက56000ဈေးဝက်56000တွေအမှတသိန်းကျော်နေပေါ့နော်ပြောကိုတလားစားကို3000ဟိုအပေါင်းသိန်းခန္ဓာကြီးလည်းရှိရလေမင်္ဂလာဆောင်ရှိရလူမှုရေးခန္ဓာပေါ့နော်ကိုနဲ့ဆက်ဆက်နေလူမှုရေးစီးပွားရေးပညာရေးကိုရဲ့ကျန်းမာရေးကြိုက်တဲ့ຢာတခုကကိုလုံနေရတာနဲ့နင်တို့လုံတဲ့လောက်ခလာတာနဲ့မတန်ဘူးပေါ့ဆက်ဝင်ပတ်စံလကားလာယူနေလို့ပြောလို့ရင်အရင်စိတ်တူပါဒီဓာတ်ရုပ်စပါတော့သူများပစံလကားလာယူထားရပေါ့နော်နင်တို့ကမရှိလို့လာလှုပ်ရှားတာဆေုံတံမိုးထားရမှာပေါ့ဘူကသေခြင်းစိတ်ပြောင်းပေါက်တယ်ပေါ့အဲ့လိုလုံထဲမှာလည်းစမပြေဘူးအိမ်ကြတော့လည်းစမပြေတဲ့ဟာကြီးကကြားတော့အဲ့လိုသေခြင်းစိတ်တွေပေါက်တယ်ပေါ့စိတ်သက်တွေကြားပေါ့အင
်းအနေဆုံးလောက်ခလာစားကိုလက်ရှိမှာတနေ့ကိုကြက်3600တက်မှတ်ထားပြီးဒါကိုနှစ်နှစ်တစ်ချိန်ပြန်ပြီးတော့သုံးသက်ဆန်းစစ်ရမှာပါဒီအတွက်လည်းNLD ပါတီဦးဆောင်တဲ့အစိုးရတက်လာပြီးတနည်းနည်းပါအကြာ2019ခုနှစ်ဖေဖော်ဝါရီလ16ရက်နေ့မှာအနေဆုံးအခကျင်းငွေတက်မှတ်ရေးဆိုင်ရာအမျိုးသားကော်မတီကိုအသစ်ပြန်ပြီးဖွဲ့စည်းထားပါတယ်။အနေဆုံးလောက်ခလာစာကိုတိုးပေးမယ်ဆိုရင်လက်ရှိမှာကိုကစီးပွားရေးတိမ်မကောင်းထားတာကြောင့်လုပ်ငန်းတွေပိတ်သွားမှာနောက်ထပ်လုပ်ငန်းသစ်တွေထွက်မလာတော့မှာစတဲ့အချက်တွေကိုလည်းထည့်သွင်းစဉ်းစားရမယ်လို့ကော်မတီရဲ့လုပ်ငန်းတွေနဲ့နှီးဆက်သူတူကပြောပါတယ်ခင်ဗျာ။